Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်ကျမစုမောမှာ VOA American အတန်ရဲ့2022ခုနှစ်မတ်လ4ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြတဲ့သူတွေကိုမနေ့တုန်းကလုံခြုံရေးတပ်တွေကအပြင်းထန်ပစ်ခတ်ပြီးတော့ဖြိုခွဲခဲ့ပြီးတော့လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပေမဲ့ဒီကနေ့မှလည်းနိုင်ငံတော်ဝန်လူလူဟာလမ်းမတွေပေါ်မှာထွက်ပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါဗျာ။ချက်ပြီး
တော့တော့နေရတာဆန္ဒပြနေမှာပဲကျွန်တော်ဆိုတာ။ဆောင်းမသူတို့အကြမ်းဖက်ဆင်ခြင်ပါလေ။မတတ်နိုင်ကျွန်တော်တို့ဒီလိုအောင်ရကျွန်တော်တို့ဆက်လက်ထိုက်တွန်းမှာပါဗျာ။
အခုလိုမျိုးနိုင်ငံတဝန်းကဆန္ဒပြတဲ့သူတွေလမ်းမော်ထွက်ဆက်ပြီးတော့ဆန္ဒပြနေချိန်မှာပဲလက်နက်ကင်တပ်တွေဘက်ကပြစ်ခတ်မှုတချို့လည်းရှိနေပါတယ်။မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးမသွားရသူတွေရဲ့တချို့ဇာပနာအခမ်းအနားဒီကနေ့ကျင်းပပါတယ်။နောက်ပြီးတော့ဒီနေ့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုလက်နက်ကင်တွေဘက်ကကြမ်းဖက်ပြစ်ခတ်လို့တနိုင်ငံလုံးမှာတော့တေဆုံးသူပေါင်းက90ကျော်အထိရှိလာနေတဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့အမျိုးရေးဆရာမဟာမင်းကြီးမစ္စယားပါရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်နိုင်ငံတော်ဝန်ငြင်းငြင်းချမ်းချမ်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကခြေအစစ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ရွံ့ရှာစရာဖြစ်တယ်လို့လူ့အခွင့်အရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြင်းထန်တဲ့အသုံးအနှုန်းနဲ့အပြစ်တင်ထားပါတယ်ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားတဲ့လူနာတင်ရင်နဲ့ဆေးဝါးနှန်းတွေအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလည်းအင်မတန်ဆိုးဝါးစိတ်ပျက်စရာဖြစ်တယ်လို့ပြောထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့တွေကတေဆုံးသူ54ယောက်ထဲမှနေရှိတယ်ဆိုတာကုလသမဂ္ဂလူ့ခွင့်ရေးရုံးကအတည်ပြုထားနိုင်ပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဖေဖော်ဝါရီလတရက်နေ့တွေကစလို့ဥပဒေမဲ့ဖမ်းဆီးခံထားရသူတွေကလည်း1900ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တတိယမတိရတဲ့နေရာတွေမှာဖန်းစည်းခံရသူတွေရှိနိုင်တာကြောင့်တကယ်အရေးအတွက်ဟာဒီထက်များနိုင်တယ်လို့လည်းပြောပါတယ်။အခုလိုမျိုးတရားလက်လွတ်ဖန်းစည်းမှုတွေဟာအတင်းအဓမ္မအင်အားသုံးလက်ဆဖြောက်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးဘာရှလက်ကပြောကြားပြီးဆက်လက်ဖန်းစည်းခံထားရသူတွေကိုချက်ချင်းပြတ်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အမျိုးသမီးသတင်းတောက်၈ယောက်အနည်းဆုံးပါတဲ့သတင်းတောက်29ယောက်ထက်မနည်းဖမ်းဆီးခံထားရတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေသတင်းအချက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ကြာဝင်ခံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဓမ္မအာဏာသိမ်းထားတာအဆုံးတတ်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အဆုံးအဖြတ်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားတံခတ်မှုတွေလုပ်နေချိန်မှာပဲဒီတံခတ်မှုတွေကိုမမှုတဲ့ပုံစစ်တပ်ကတုံ့ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားပါတယ်။ဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသူကပြောပြခဲ့တာဖြစ်ပါတယ်။
I had discussion with the army and I warned them that member states and security council might take huge strong measures and the answer was we are used to sanctions and we
စစ်တပ်နဲ့ဆွေးနွေးခဲ့စဉ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီကကြီးမားပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်တယ်လို့တတိပေးခဲ့ပါတယ်သူတို့ဘက်ကပြန်ပြောတာကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခံရတာကျင့်သားရနေပြီအရင်ကဒဏ်ခတ်အရေးယူမှုတွေလုပ်ခဲ့ပေမဲ့လွတ်မြောက်ကျော်လွှားနိုင်ခဲ့တယ်လို့တုံ့ပြန်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောပြတာပါမြန်မာနိုင်ငံတနိုင်ငံနဲ့အထူးချံဖြစ်မယ်လို့သူကထပ်ပြီးတတိပေးတဲ့အခါမှာလဲရှိတဲ့မိတ်ဆွေအနေငယ်နဲ့အလုပ်ဖြစ်အောင်ပေါင်းတင်ဆက်ဆံသွားရမှာဖြစ်တယ်လို့စစ်တပ်ဘက်ကသူ့ကိုတုံ့ပြန်ခဲ့တယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တော်တော်ပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့သူထင်မြင်ကြောင်းမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ခရစ်စတီးချာနာဘာခနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရပ်သွားအောင်ဆွေးနွေးမှုကနေပဲအပြေချနိုင်မယ်လို့ထင်တဲ့အတွက်သူ့အနေနဲ့စစ်တပ်နဲ့ဆက်ပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်။မြန်မ မြန်မာနိုင်ငံအပေါ်အောဆာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုပြောကြားခဲ့ပါတယ်။အာနာသိမ်းထားသူတွေအနေနဲ့အရသာအစိုးရလက်အာနာပြန်အပ်ရေးအတွက်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံကလည်းတိုက်တွန်းထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
The message we have sent to them has been pretty simple in fact it is thatwe are looking for China
မြန်မာနိုင်ငံမှာအရသာအစိုးရလက်အာဏာပြန်ရောက်အောင်တရုတ်နိုင်ငံအနေနဲ့အပြုသဘောနဲ့ဆောင်ရွက်ပေးဖို့လိုလားကြောင်းအမေရိကန်ပြည်ထောင်စုကတရုတ်ကိုပြောထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့အမြင်တူတဲ့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာတရုတ်နိုင်ငံကိုလည်းတောင်းဆိုနေတာဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံအတွက်အရေးပါတဲ့နောက်ထပ်စီးပွားရေးမိတ်ဖက်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနိုင်ငံဂျပန်နိုင်ငံတို့နဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာအရေးကိစ္စကိုဆွေးနွေးတိုက်ထွန်းထားတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးလန်းကျရွေးကောက်တင်မြောက်ခံထားရတဲ့အရသာအစိုးရလက်အာဏာပြန်ရောက်နိုင်ရေးဆက်ပြီးတော့ဆောင်ရွက်သွားကြဖို့အတွက်Indo-Pacific ဒေသတွေကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်၊အိန္ဒိယတို့နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတီးခြားစီဆွေးနွေးစင်မှာရောဩစတြေးလျနိုင်ငံမှာပါဝင်တဲ့လေးနိုင်ငံစုပေါင်းဆွေးနွေးစင်မှာပါနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားထားပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အပေါ်ငြင်းငြင်းချမ်းချမ်းဆန္ဒပြနေတာကိုအာဏာသိမ်းထားသူတွေဘက်ကရရက်ဆက်ဆက်နှိမ့်နှင်းနေတဲ့အပေါ်နိုင်ငံတွေအားလုံးကတညီတညွတ်ထဲပြစ်တင်ရှုံချကြဖို့နိုင်ငံသားရေးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအပေါ်စိုးရိမ်ကြောင်းဒီကနေ့ထပ်ပြောကြားပြီးတော့အားလုံးကိုချိန်ချင်းသိမ့်သိမ့်လှုပ်ကြဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွေကတက်ဆိုင်သူအားလုံးနဲ့အဆက်အသွယ်ရှိပြီးတင်းမာမှုတွေလျှော့ချသွားရေးအတွက်တက်တက်ကြွကြွတိုက်တွန်းနေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့အပြုသဘောနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့လည်းသူကဆိုပါတယ
်我们认为国际社会的任何行动都应有助于缅甸政治和社会稳定。
နိုင်ငံတကာအတိုင်းအဝိုင်းရဲ့ဆောင်ရွက်မှုမှန်သမျှဟာမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းစွာပြန်လည်တည်မြဲရေးအတွက်သာဖြစ်တင်ပြီးတော့နောက်ထပ်ပဋိပက္ခတွေဖြစ်မှာမျိုးရှောင်ရှားတဲ့နဲ့အခြေအနေတွေပိုရှုပ်ထွေးအောင်မလုပ်သင့်ဘူး။တရုတ်နိုင်ငံအနေနဲ့တင်းမာမှုတွေရောကြသွားရေးအတွက်အပြည့်သဘောဆောင်ဆက်ပြီးတော့လုပ်သွားဖို့ဆန္ဒရှိပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကပြောကြားခဲ့တာပါ။မြန်မာနိုင်ငံအပေါ်အောဆာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့အရသာအစိုးရနဲ့အာဏာပြန်ရောက်ရေးကိုထိထိရောက်ရောက်လုပ်တဲ့နယ်လို့အမေရိကန်ပြည်ထောင်စုကမနေ့ကပဲထပ်ပြောခဲ့တာပါမြန်မာနိုင်ငံထဲမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်ခေါင်းဆောင်တွေအာဏာသိမ်းခဲ့တာကိုတရုတ်အစိုးရပိုင်းသတင်းမီဒီယာတွေကအာဏာသိမ်းတယ်လို့မပြောဘဲအစိုးရအဖွဲ့အတွင်းအကြီးအကျယ်အပြောင်းအလဲလုပ်ခဲ့တယ်လို့သာဖော်ပြခဲ့ကြပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းသဘောထားမတူညီမှုတွေကိုဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေထဲကနေအသေးအချာဖြည့်ရှင်းမှလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတောင်းဆိုခဲ့ပါတယ်။မနေ့တုန်းကဆန္ဒပြသူ38ယောက်ထက်မနည်းသေဆုံးတဲ့အထိလုံခြုံရေးတွေရဲ့ပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့ဒီကနေ့မြို့တော်တော်များများမှာဆန္ဒပြသူတွေဟာဆက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရန်ကုန်မြို့ထဲမှာလည်းနေရာတော်တော်များများမှာဆန္ဒပြခဲ့ကြတာပါ။အလုံးမျိုးနဲ့ကမာရုံမျိုးနဲ့တကုံမျိုးသစ်မြောက်ပိုင်းတွေဘက်မှာအင်အားသုံးလူစုခွဲမှုတွေရှိခဲ့ပါတယ်ဒါပေမဲ့ဆန္ဒပြသူတွေကလည်းလူစုခွဲလိုက်ပြန်ပြီးလူစုဆန္ဒပြလိုက်လုပ်ခဲ့ကြပါတယ်မနေ့တုန်းကဖြိုခွဲမှုအတွင်းလူအများဆုံးသေဆုံးခဲ့တဲ့ရန်ကုန်မြောက်ဥက္ကလာပမှာဒီကနေ့လည်းဖြစ်ခတ်မှုတွေရှိခဲ့ပေမဲ့သေဆုံးတန်ရာရတဲ့သတင်းတွေတော့မရပါဘူးလူလူကလမ်းမှာတားဆီးထားတာတွေကိုစစ်တပ်နဲ့ရဲကဘူဒိုဇာတွေတုံရှင်းလင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာလူလူကပြန်ပြီးတော့အဲ့ဒီအတားဆီးတွေကိုချခဲ့ပါတယ်မနေ့တုန်းကအသေးဆုံးရှိတဲ့မန္တလေးမုံရွာစတဲ့မြို့တွေမှာလည်းဒီနေ့လူတွေလမ်းပေါ်ထွက်ဆန္ဒပြကြပါရယ်လုံခြုံရေးတွေလက်ချက်နဲ့ကွဲလွန်သွားခဲ့ကြသူတချို့ရဲ့စာပနာအခမ်းအနားတွေကိုလည်းဒီကနေ့ကျင်းပခဲ့ကြတာမှလူထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါရယ်လုံခြုံရေးတွေလက်ချက်နဲ့ထိခိုက်ဒဏ်ရာရသူတွေကိုကူညီတဲ့ရန်ကုန်မြို့ကနိုင်ရေးကူညီမှုအသင်းရုံးခန်းကိုလည်းမင်းညာရုံးကလက်နက်ကင်လုံခြုံရေးတွေဝင်ရောက်ဖျက်ဆီးပြီးတော့ရုံးခန်းမှာရှိနေသူတယောက်ကိုရိုက်နှက်ခဲ့ပါရယ်ကွန်ပျူတာအပါအဝင်ပစ္စည်းတချို့ကိုလည်းသိမ်းယူသွားခဲ့ကြပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ190ကီလိုဟတ်တင်ငါခွန်ငါတို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
ကျတာဝရိညာပိုင်း VOA American တန်ရဲ့ထိတ်တရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။စင်ကာပူနဲ့မြန်မာနိုင်ငံကြားတန်တရားဖြစ်ဖွယ်ငွေလွှဲကြောင်းတွေကိုတတိထားစောင့်ကြည့်ဖို့ဗန္ဒာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဗဟုဘဏ်ကညွှန်ကြားထားပါတယ်။မြန်မာနဲ့စင်ကာပူကြားငွေကြေးဆိုင်ရာပြစ်မှုမြောက်နိုင်တဲ့တန်တရားဖြစ်စရာငွေလွှဲကြောင်းနဲ့ငွေစည်းစိမ်မှုတွေကိုအထူးတတိထားစောင့်ကြည့်ဖို့ငွေကြေးဆိုင်ရာအဖွဲ့တွေကိုပေးပို့တဲ့စင်ကာပူဗဟုဘဏ်ရဲ့ညွှန်ကြားစာကိုရိုက်တာဆရင်ဌာနကတွေ့ရပြီးတဲ့နောက်ကိုကာရေးသားထားတာပါစင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ MAS ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာလဲငွေကြေးအဖွဲ့အားလုံးရဲ့အမှုဆောင်အရာရှိချုပ်တွေအနေနဲ့ငွေကြေးအန္တရာယ်ပိုမြင့်မားလာမှုအတွက်လိုအပ်တဲ့ဥပဒေကြောင်းဆိုင်ရာတင်ပြမှုအဆင့်ဆင့်နဲ့လျော်ညီတဲ့အန္တရာယ်ကာကွယ်ရေးတွေခိုင်ခိုင်မာမာလုပ်ဖို့မှာထားပါတယ်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေထဲမှာပမာဏအများဆုံးဖြစ်ပြီးဒေတာရင်းငွေကြေးအချက်ချာချတဲ့စင်ကာပူရဲ့ငွေကြေးအုပ်ချုပ်မှုအဖွဲ့ကမြန်မာနိုင်ငံပေါ်အခြားနိုင်ငံတစ်ခုချင်းစီကစီးပွားရေးတက္ကသိုလ်မှုသတင်းတွေကိုပါစောင့်ကြည့်ပြီးဖြစ်လာနိုင်ပွဲငွေကြေးခွာချမှုတွေကိုအထူးသတိထားစစ်ဆေးဖို့အတိအကျမှာထားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့ဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပြစ်ခတ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့တေးချေထိခိုက်မှုတွေမြင့်မားလာတာကြောင့်မြန်မာနိုင်ငံထဲရှိစင်ကာပူနိုင်ငံသားတွေအနေနဲ့အမြန်ဆုံးပြန်လာဖို့စဉ်းစားကြပါလို့လဲစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့မှပဲတိုက်တွန်းထားပါတယ်။မနေ့ကလူပေါင်း38ဦးထိတိုက်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂကကြေညာပြီးမှအခြေရနေသေးတော့ခုလိုမြန်မာနိုင်ငံကနေအ мян ပြန်ထွက်ခွာဖို့နဲ့စင်ကာပူကနေလည်းမြန်မာကိုထပ်မသွားချာရေးကိုပါဒီနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လုပ်ကိုင်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုနော်ဝေးငွေကြေးစုဆောင်မှုရန်ပုံငွေအဖွဲ့တွေကနေထုတ်ပြစ်နိုင်ခြေလာလာအတွက်စောင့်ကြည့်စီးရင်တဲ့မှာထဲသွင်းလိုက်ပြီလို့နော်ဝေးဗဟုဘဏ်ကဗိုလ်ဒူးနေကပြောပါတယ်မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီ limited နဲ့ facet လုပ်နေတဲ့ Kirin Bia ကုမ္ပဏီကအခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကိုစစ်တပ်အာဏာသိမ်းဖျက်ရှားခဲ့တာကြောင့်ဒီ facet လုပ်ငန်းကိုအမြန်ဆုံးအဆုံးသတ်ဖို့လုပ်နေတယ်လို့ February 5ရက်နေ့ကထုတ်ပြန်ထားပါတယ် Kirin ကုမ္ပဏီမှာယင်းနှိမ့်နှံမှုကိုဆက်ထားမထားဆုံးဖြတ်ချက်ချရမယ်ဒီနော်ဝေးရန်ပုံငွေအဖွဲ့အနေနဲ့ကီရင်ကုမ္ပဏီကမြန်မာစစ်တပ်နဲ့ဖက်ဆက်စည်းဝိုင်းလုပ်တာရပ်ဆိုင်မဲ့ဒီစီစဉ်ကိုအကောင့်ထဲပေါ်တဲ့ပေါ်စောင့်ကြည့်သွားမယ်လို့နော်ဝေးဗဟုဘဏ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အခုလိုကီရင်ရဲ့မြန်မာဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုအဆုံးသတ်မဲ့စီစဉ်ကြောင့်ဂျပန်အစုရှယ်ယာအမေရိကန်ဒေါ်လာ 1.8 ဘီလီယံထက်ဝင်ထားတာကိုရုပ်သိမ်းလိုက်မှဖြစ်ပေမဲ့ကီရင်အနေနဲ့သူ့ဘီယာကိုမြန်မာနိုင်ငံထဲဆက်တော်ရောင်းချင်သေးတယ်လို့ဆိုပါတယ်။နော်ဝေးရန်ငွေအဖွဲ့ကိုကြီးကြပ်ရတဲ့NBIM ခေါ်နော်ဝေးယင်းနှိမ့်နှံမှုစီမံခန့်ခွဲရေးအဖွဲ့အနေနဲ့2020ခုနှစ်ကစီးရင်တွေအရကီရင်ကုမ္ပဏီမှာအစုရှယ်ယာ 1.29 ရာခိုင်နှုန်းဝေးပမာဏအမေရိကန်ဒေါ်လာ 289.3 ကိုထည့်ဝင်ထားပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ပွဲအုပ်ချုပ်ရေးကောင်စီရဲ့အမိန့်ကိုဆက်ပြီးမနာခံကျင်းပလို့ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်3ဦးအိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံလိုက်ပါတယ်အိန္ဒိယနိုင်ငံရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့နယ်စပ်ကမီဇိုရန်ပြည်နယ်မြောက်ကလိုင်ဖိုင်မြို့ကိုမြန်မာရဲတပ်ဖွဲ့ဝင်တွေမနေ့ကဝင်ရောက်လာကြပြီးကျမ်းမာရေးစစ်ဆေးမှုနဲ့လိုအပ်တဲ့စီမံမှုတွေလုပ်ပေးနေတယ်လို့ခရိုင်ရဲရာရှိချုပ်ကဆိုပါတယ်မီဇိုရန်ပြည်နယ်စာဟစ်ခရိုင်ရဲချုပ်စတဖန်လန်နန်နော်မာကဒီရဲတပ်ဖွဲ့ဝင်3ဦးနေနဲ့ဆီယာနာပိုင်တွေစီကနေပေးလာတဲ့အမိန့်တွေကိုမနာခံနိုင်တော့လို့အခုလိုထွက်ပြေးလာတာလို့ပြောကြောင်းရှင်းပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးရှိတာကြောင့်သူတို့အနေနဲ့အခုအိန္ဒိယမှာပဲနိုင်ငံရေးခွလုံးခွေမှာရှောက်ထားလိုက်ပြီလို့လည်းရဲချုပ်လန်နန်နော်မာကဆက်ပြောပါဗ
ျ။မတ်လ၄ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းလေးကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝန်းကစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်။ဆီယနာတိမ့်မှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဒီမိုကရေစီရရှိရေးငြိမ်းချမ်းစွာတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းခဲ့ပေမဲ့လည်းအချိန်ရော့မသွားပဲဆက်ပြီးတော့ဖြစ်ပွားနေတော့မှမနေ့တုန်းကအကြမ်းဖက်ဖြိုခွဲမှုအတွင်လူအများပြားသေဆုံးခဲ့ရပြီးတဲ့နောက်တနေ့ဒီကနေ့မှလည်းနှိမ်နင်းဖြိုခွဲတာတွေကိုအန်တုပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရန်ကုန်မြို့တဝန်းဒီကနေ့ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ် February 1st ရက်ကအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကအာနာသိန်းပြီးဆန္ဒပြမှုတွေဟာနေရာအနှံ့ပေါ်ထွက်လာတာတလားကြော်နေပြီဖြစ်ပေမဲ့ခုထိအချိန်လျှော့သွားတာမရှိသေးပါဘူး။ မနေ့ကတော့ရန်ကုန်မြို့ရဲမြောက်ကလာပမှာဆဲအုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းလာကြောင်းဆယ်ဦးထက်မနည်းသေဆုံးခဲ့ကြရပါတယ်။ဒီကနေ့နေ့လယ်ကစလို့ရန်ကုန်စမ်းကြောင်းမြို့နယ်အပါအဝင်မြောက်တကုံအလုံနဲ့တာမွေမှာငင်းချန်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။အောက်ကြီးမြင့်နိုင်လန်းနဲ့အလုံလန်းမိပွိုင်မှာစစ်ကား
80ရေပုံပြသွင်းတာတွေနဲ့လူစုခွဲတာတွေလုပ်ခဲ့ပါတယ်။ဆန္ဒပြလူလူကိုမိโกပုံးတွေနဲ့အတန်ပုံးတွေပြက်ခတ်ဖြိုခွဲတာမှာမူဝါလန်အထိဝင်ရောက်ဖြိုခွဲခဲ့တာတွေလည်းရှိခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။အဲ့ဒီနားတဝိုက်ဟာဆန္ဒပြသူခံမှန်းကြီးရာချီစုဝေးခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီလူစုလူဝေးဆန္ဒပြချိန်မှာအခုလိုဖြိုခွင်းခဲ့တာဖြစ်ပါတယ်။ ဖြိုခွင်းမှုတွေရှိခဲ့ပြီးမဲ့ပြင်းထန်ထိခိုက်တာမျိုးတွေမရှိခဲ့ပါဘူး။ဘလို့အခြေအနေပဲကြုံကြုံအာနာရှင်မကြဆုံးတဲ့၍ငြင်းငြမ်းစွာဆန္ဒဖော်ထုတ်ဖို့ရည်ရထားတယ်လို့ဆန္ဒဖော်ထုတ်နေတဲ့လူငယ်တွေက VOA
ကိုပြောပါတယ်။ကျွန်တော်တို့နဲ့ဇွဲသူတွေရောကျွန်တော်တို့နဲ့အများကြီးငယ်တဲ့သူတွေကစနစ်သုံးနေလောက်ငယ်တဲ့သူတွေကအခုမှဆက်ရှင်နဲ့ပြစ်ပြီးတာကြော်တဲ့သူအဲ့လိုလူတွေနေသွားရဆိုမှကျွန်တော်တို့မကြောက်ဘူးခင်ဗျာ။ပို့ပြီးတော့စိတ်ထဲမှာခံပြင်းနေပြန်ဘာမှလည်းမလုပ်နိုင်ဘူး။ကိုယ်မှသူတို့လိုလက်နဲ့ ပြောကွာအကြမ်းဖိုင်တယ်နိုင်ငံတကာကဘယ်လိုပြောမလဲကျွန်တော်ကအကြမ်းဖိုင်ဖက်လို့မှာသူတို့အဲ့လိုကျွန်တော်တို့ဖြစ်ချောက်ကန်ရတာလို့အဲ့လိုလေကျွန်တော်ကခံရမှာကြာကိုယ့်ချင်ကျွန်တော်တို့ဘက်ကယူရအချုံရချစ်နေဦးမှာကျွန်တော်ဘက်ကကျွန်တော်သူတို့ဘက်ကတဏ္ဍတိုက်တဲ့ဆိုရင်ကျွန်တော်ဘက်ကကျွန်နေတာကျွန်တော်စိတ်ထဲနဲ့မတိုက်ရမှာပြန်တိုက်ဆုံနေတာအဲ့ဒါကျွန်တော်ကကျွန်တော်မှမဟုတ်
တယ်အကြဘူ
းနောက်ထပ်လူစုခွဲခံရတဲ့နေရာကတော့မြောက်တကုံဘက်ပါကျွေးကြော်တန်းတွေနဲ့ငင်းကြမ်းစွာဆန္ဒပြသူတွေဟာ35ရက်ကွက်34ရက်ကွက်အသင်းဝင်နဲ့ကြောင်းလန်းတဝိုက်မှာစုယုံဆန္ဒပေါ်ထုတ်နေကြတာပါအာနာပိုင်လက်နက်ကင်တွေကအဲ့ဒီနေရာအနီးတဝိုက်ကိုနေလေပိုင်းလောက်ကမျက်ရည်ယိုပုံအတံပုံးတွေနဲ့လူစုခွဲခဲ့ပြီးပြည်သူတွေကာယံထားတာကိုလည်းဖျက်ဆီးရှင်းလင်းတာတွေလုပ်ခဲ့ပါတယ်အဲ့လိုလုတ်ခဲ့တဲ့အပြင်ရက်ကွက်တေတဲ့အထိဝင်ရောက်ကရှာဖွေတာတွေလုတ်ခဲ့တယ်လို့အဲ့ဒီနေရာမှာကိုရင်ကြုံတွေ့သူတဦးကပြောပါတယ
်ကျွန်တော်တို့ကဒါကျွန်တော်တို့အကြောင်းတည်းလောက်ပဲရက်ကျင်နေပြည့်နေတဲ့ဘလောက်ကြာကြာကျွန်တော်တို့ကကျွန်တော်နိုင်ငံဆိုင်ကတော့သုံးပြုတ်တဲ့အကြောင်းဆက်လုတ်သွားပါမယ်ဆက်ပြီးလမ်းဆောက်တော့ဆက်ပြီးတော့ငွေရောက်တာဆန္ဒပြနေမှာပဲကျွန်တော်တို့ကတော့ဒါမှမဟုတ်သူတို့အကြမ်းဖက်ကိုဖြစ်နေတယ်အကြမ်းနိုင်ကျွန်တော်တို့ဒီတော့ဒီလိုအောင်ရက်ကျင်ကျွန်တော်တို့ဆက်လက်ထပ်ဆောင်လုပ်မှာပါပါ
စံကြောင်မျိုးနယ်ထဲမှာလည်းတပိတ်ကိုဖြိုခွဲတာတွေရှိသလိုအာနာရှင်စန့်ကျင်ရေးကိုပုံစံမျိုးစုံတုံးဖော်ထုတ်တာတွေလည်းရှိပါတယ်။ထမိန်တန်းစင်ကလမ်းထဲကိုအာနာပိုင်တွေမဝင်နိုင်အောင်တားဆီးတာတွေလုပ်တာမျိုးတွေရှိခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်အက္ကနုံကပြောပါတယ်
ဒီနေ့ဆန်းချရအချိန်တွေကဒီကျွန်တော်လမ်းဘက်မှာဒီမနက်ပိုင်းကဖြိုခွဲလိုက်တဲ့အတံပေါင်းမြေယူပုံအဲ့ဒါဟိုကိခတ်ဖြိုခွဲလိုက်တယ်ကျွန်တော်လမ်းပေါ်မှာပေါ့နော်ကျွန်တော်လမ်းပေါ်တဲ့ကြောင့်မှဒီဆန္ဒပြတဲ့သူတွေရှိတယ်သူတို့ဆက်ပြီးတော့ဆန္ဒပြနေကြတယ်တိုင်းဒါကြုံများလည်းပါတယ်ပေါ့နော်နောက်ပြီးတော့သူတို့ဒီခံတက်တွေအစစ်စစ်ခံလာတာတွေ့ရတယ်ဟိုရဲတွေစစ်သားတွေအလွယ်တကူဝင်ရောက်နိုင်အောင်သူကာကွယ်ထားတာတွေ့ရတယ်ထမိုင်တန်းတွေလှမ်းထားတာလည်းတွေ့ရတာပေါ့နော်ဟိုဒီကျွန်းတော်လမ်းပေါ်မှာပေါ့အဲ့ဟာကစစ်တပ်တွေကဟိုဖြိုခွဲပေါ့အတိဆောက်ဆိုင်နေရလည်းတွေ့ရတယ
်တာမွေပညာတလလမ်းတလျှောက်ဩဘာလမ်းတီရာလမ်း146လမ်း145လမ်းတွေမှာပါမျက်ရည်ရိုဘုံတွေပစ်ခတ်ဖြိုခွဲတာတွေအပြင်အိမ်တွေပေါ်အထိပါပစ်ခတ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေအကုန်လုံးကိုစစ်နယ်ရဲအင်အား300နီးပါးလောက်ကဝင်ရောက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ထိခိုက်မှုအခြေအနေတွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့နေရာအနှံ့မှာတော့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းလို့တွေးမြေကြတဲ့အထိဖြစ်ခဲ့ရပေမဲ့ဒီကနေ့မှနေရာတော်တော်များများမှလူငယ်တွေဟာဆန္ဒပေါ်ထုတ်နေတာတွေရှိနေသေးဖြစ်ပါရဲ့ရှင်။ ဒါကတော့ရန်ကုန်မြို့ကနောက်ဆုံးအခြေအနေမမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့လူတို့ကိုမနေ့တုန်းကလုံခြုံရေးတပ်ဖွဲ့တွေကအပြင်းထန်ပစ်ခတ်ဖြိုခွဲတာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးတေဆုံးမှုတွေရှိခဲ့ပေမဲ့လို့ဒီကနေ့မှလည်းမြန်မာနိုင်ငံတဝန်းဆန္ဒပြသူတွေဟာလမ်းမတွေပေါ်ထွက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တနာထွန်းပြောပြပေးပါရှင်။
မနီယာနိုင်ငံတဝန်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပါဗျ။ရန်ကုန်တိုင်းမြောက်ဥက္ကလာပါမြို့နယ်က35ဦးနဲ့အများဆုံးတေဆုံးခဲ့တာပါ။ဒီလိုအကြမ်းဖက်ဖြိုခွဲမှုနဲ့တေဆုံးမှုတွေရှိခဲ့ပေမဲ့လည်းဒီကနေ့မှလည်းဆန္ဒပြသူတွေကပုံမှန်အတိုင်းဆက်ပြီးဆန္ဒပြနေကြပါဗျ။မန္တလေးမှာမနီယာပစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့ပါဗျ။ဒီကနေ့မနက်ပိုင်းကလည်းမန္တလေးမြို့ကောင်းကင်မှာတိုက်လီရင်၅စီးပြန်တန်းနေခဲ့ပေမဲ့ပြည်သူတွေကိုဆူဆူဝါးဝါအကြမ်းဖက်ဖြိုခွဲတာမျိုးတော့မရှိခဲ့ဘူးလို့မန္တလေးမြို့ဆန္ဒပြခေါင်းဆောင်တူဖြစ်သူကိုဒီစာဆန်းကပြောပါရယ်
။ဒီနေ့မှာတော့အခုထိတော့ကျွန်တော်တို့ဒီကတော့ထိတ်တဲတူတာမျိုးလာရောက်ကျွန်တော်တို့မြင်အားစုဖြိုခွဲတာမျိုးတော့မရှိသေးဘူး။ဒါပေမဲ့ဒီအာနာရှင်ဒီရဲ့ဒီစစ်သားတွေရဲတွေကကျွန်တော်တို့လူလူကိုအချင်းချင်းရေးတာချင်းချောင်းနောက်ဆက်နေမယ်ဆိုတော့ကျွန်တော်တို့ကတော့ဒါအမြဲတမ်းဂရုထားဖို့ဆိုတော့နောက်ရက်ဒီမှာဆိုတော့ကျွန်တော်တို့ဒါမျိုးတွေရပါတော့အချင်းချင်းဖြစ်နိုင်တယ်။ဆိုတော့ကျွန်တော်တို့ပြည်သူအနေနဲ့ကျွန်တော်တို့လုံးဆရာရှိတဲ့ဒီငင်းငင်းဆိုအမိမိတို့တန်တာတဘောတော့ဆက်လက်ပြီးတော့ပေါ်ထုတ်ပြတာနေကြမှာပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့အပေါ်ပါလဲပြန်နေရပါပဲကျွန်တော်တို့စစ်ကြောင်းအဒီထိုင်းတဲ့လူပြင်းနေတဲ့အချိန်ပေါ့နော်အဲ့မတိုင်းနေရှစ်ခွဲလောက်ရှင်နေရှစ်ခွဲ9နာရီလောက်မှာပေါ့ကျွန်တော်တို့ကျွန်တော်မြင်တာကသုံးကောက်ပေါ့နော်မြို့ပြီးတော့ပြန်လာတော့တိုက်လို့ရင်၅စီးပြမြို့ပေါ်ဘူးပေါ့နော်အမြင့်နေလို့ဆက်နေနေကြတော့မိတ်ပါကျွန်တော်တို့မြင်းနေအတန်လေးအခြေကြီးကြရတယ်ပေါ့အဓိကလူထုကိုအကြောက်တရားပူပြီးတော့ကြီးလာအောင်ကြောက်ဖိတ်ပူပြီးများလာအောင်ချင်းချောက်တဲ့သဘောအင်အားပြတဲ့သဘောလိုပဲယူဆရတယ်နောက်တစ်ခုကသူတို့ကိုသူတို့လည်းပဲပေါ့နော်ဟိုဘသူတို့မှအင်အားရှိတယ်ဆိုတော့ကြာကျင်တဲ့သဘောပေါ့နော်
မန္တလေးတိုင်းမြင်းချံမြို့နယ်မှာလည်းမနေ့ကတေဆုံးမှုတွေရှိခဲ့ပြီးတော့ဒီကနေ့ဆန္ဒပြသူတွေကိုလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တယ်လို့မြင်းချံမြို့လူမှုကယ်ဆယ်ရေးအသင်းကတာဝန်ရှိသူတူကပြောပါရယ်
။ဒီလိုသူတို့ပြတ်တဲ့ဥစ္စာကမြို့လေကောင်ကြီးကိုပဲလမ်းလာတယ်။လာပြီးတော့လမ်းနဲ့ပြည်ညာသူရှင်းပြောလာတယ်။လာပြီးတော့ဘာမှမရှိတဲ့ကြောင့်ပြည်ရတယ်။ကျန်ပြီးတော့ဒီနေ့လောက်အနေမှာအခုတို့ဒီလာရင်မြို့လေကောင်ကမှဟိုမြောက်ဥပဒေရှိတယ်ကွာနော်။အဲ့ဒီကမ္ဘာနဲ့ဘူဒီကျူကမ္ဘာနဲ့မန်နေဂျာဆိုတော့အဲ့မှာကြည့်ကြခက်ကြတာဆိုတော့ဘောကတော့မပေါ့ဘူးကွာဒီနောက်ကျဝိုင်းလို့ပြန်ကြတာကြည့်ကြခက်ကြတာဆိုတော့အဲ့မှာဘူနောင်းနိုင်ဝဲလောက်ထဲမှာတစ်ခေါက်တော့တကြည်ပြန်လာတယ်ဒီကင်းဟိုလောက်ကျတော့တချက်ခွဲနဲ့ချက်တော့ကျတော့ပြန်ပြီးကြတော့ပြန်ပြီးတော့ရုပ်ကူတို့ပြန်ပြန်ပြန်ထိုးသွားတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြသူတွေကိုရာဘာကြီးမျက်ရည်ရိုပုံအတန်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့တယ်လို့တောင်ကြီးမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရတယ်
။ကျွန်တော်တို့ကဂုံအမြင့်ကနေမှယူတယ်ဒီကောင်တွေကဂုံအမြင့်မှပြီးလိုက်တယ်ပေါ့နော်။နောက်ပြီးတော့ကျွန်တော်တို့ဒီလမ်းပိတ်ပိတ်တဲ့ဟာတွေကလည်းတော်တော်လေးဆန္ဒကြဝတဲ့ခါကျတော့ဒီကောင်တွေအခြေအနေမကောင်းဘူးလို့ထင်လို့ပြန်ဆုတ်ပြေးလို့ထင်တယ်ပေါ့နော်။အဲဒီနေ့မှဆိုလို့ရှိရင်ကျွန်တော်တို့ထိတ်တိုက်တော့သတ်တွေ့ရမျိုးမဟုတ်ဘူးကျွန်တော်တို့ကအထိုင်နဲ့ချရတယ်ထားချတာဒီကောင်ကြီးလာတယ်လာလာပြီးတော့နည်းနည်းလေးခြောက်တယ်ပေါ့နော်ကျွန်တော်တို့ရာဘာကြီးနည်းနည်းပြစ်မယ်အဲနောက်ပြီးတော့အတန်ပုံနည်းနည်းပြစ်တယ်နောက်ပြီးတော့ဒီရောက်ရုံပုံနည်းနည်းပြစ်တယ်ပေါ့နော်အဲအဲ့လိုအချိန်နေပြီးတော့ကျွန်တော်နဲ့ညှိနှိုင်းတယ်နောက်သူတို့ဂရီမတီးယာတွေကျွန်တော်တို့ပြောတယ်အဲပြောတဲ့ခါကျတော့သူတို့ဘက်ကနေပဲအဲဟိုဟာဆက်ပြီးတော့ဆုတ်ပြေးတယ်ပေါ့နော်သူတို့ဆုတ်ပြေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဖက်ဆုတ်တယ်ဒီလိုပုံတော့ပဲဟောပေါ့နော်ကျွန်တော်ဒီစာနာကြတဲ့ညီကိုလေးနည်းထိတယ်ထိပြီးတော့ကျွန်တော်တို့က plan B အနေနဲ့အဲဒီချမ်းမြားရွှေတောင်တဲကိုကျွန်တော်တို့ထားဟောပေါ့နော်ဒီလူစုလူဝေးနဲ့စာနာပြန်ကြတယ်ပေါ့နော်ဒီကကကျွန်တော်တို့ရည်ရွယ်ချက်ကစာနာပြဝရီဒီတောင်ကြီးမှာဟိုရှိနေတယ်ဆိုတာကိုကြောင်းနေဟိုပို့ပြီးနားလဲဆိုခြင်းနဲ့တဘောပါဗျာဟုတ်ကဲ့
မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုမနေ့ကကြဆုံသွားကြသူတွေရဲ့ဇာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါတယ်။အရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်။
မင်းတနာထွန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတဝန်းမှာတော့မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးပါသွားရသူတချို့ရဲ့ဇာပနာအနာရေးအခမ်းအနားတွေဒီကနေ့ကျင်းပပါတယ်မန္တလေးမြို့ကတေဆုံးသွားတဲ့မတ်ကျေစင်အပါအဝင်မုံရွာမြို့မှာလည်းတေဆုံးသွားတဲ့လူတချို့ကိုဒီကနေ့နေ့လယ်ပိုင်းတုန်းကတင်ကြခဲ့ကြပါတယ်ထောင်နဲ့ချီတဲ့ဒေသခံတွေကအနာရေးအခမ်းအနားကိုလိုက်ပါပို့ဆောင်ပေးခဲ့ကြပါတယ်အကြောင်းပြေဆုံးကိုကိုတက်နိုင်ပြောပြပေးပါရှင်
မုံရွာမြို့နယ်မှာမနေ့ကအာဏာရှင်စန့်ကျင်လှုပ်ရှားမှုတွင်သေဆုံးသောသူကြပြားဆရာကေဇဝင်းပါဝင်၄ဦးကိုဒီကနေ့တကြိုခဲ့ပြီးထောင်နှစ်ရှိတဲ့ဒေသခံတွေလိုက်ပါပို့ဆောင်ခဲ့ကြတယ်လို့ဇာပနာပို့ဆောင်ပေးခဲ့တဲ့မုံရွာဒေသခံတို့ကပြောပါတယ်
အဲ အခုဒါအတင်းရေပဲဒါအဲ့ဒီရဲတွေပါလေလက်မနောက်ချောင်ရဲပဲမြို့ရဲပတ်ပြီးတော့ဒီစကင်းထုတ်တာကိုခေါ်လာတယ်သူတို့လေအင်းကနေပြီးတော့အဲ့ဒီမြို့လမ်းမကြီးကနေထွက်ပြီးတော့ဗာဒီနိုင်တဲ့ဒီစကင်းကိုလာလာတယ်ဟိုလိုတလောင်းစီဟိုလေးလောင်းပြန်ရင်းလဲလာတော့မဟုတ်ပဲတလောင်းစီကနေသူထွက်တဲ့အချိန်နဲ့သူထွက်လာတယ်အခုကဒီနေ့ကအခုငါးလောင်းတကြိုလာတယ်ငါးလောင်းချတာငါးလောင်းချတာဟိုမှာတလောင်းကဟ ကျွန်တော်တို့ဒီမုံရွာမြို့နယ်မှာအာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာနာပညာဖက်ကပြစ်ခတ်ဖြိုခွင့်ခဲ့တာကြောင့်ကုလသမဂ္ဂနဲ့တည်ဆုံခဲ့ပြီးအဲ့ဒီထက်ကငါးဦးလောက်ကိုဒီကနေ့တကြိုခဲ့တာပါကျန်တဲ့တည်ဆုံသူ၄ဦးကတော့မနေ့ထင်မှတကြိုမှာဖြစ်ပါတယ်အာနာရှင်စန့်ကျင်ဒါတွေကိုဆက်လက်လှုပ်ဆောင်တော့မှာဖြစ်တယ်လို့မုံရွာဒေသခံတူဦးကပြောပါတယ်မတင်တဲ့ဦးပဲဗျာအရ
西吧那个，老手不搞了嘛西吧，但那亚的地方在哪边好呀？
大兵，明年个门德勒牛的马勒，阿那先三千六千亩的对对送给的马吉生过来，这个年马背都交给比，这大看长期来把不送给家了吧？阿那先三千六千亩的对马对送给对的对，谁没讲起阿边呢？在不对对送到对的对，阿那先的我说了三千亚马皮的了嘞，门勒单给大吉了，找到空调五个标靶的。
对，这些路路面的啵，喏，对多嘞，对，这个人家咯，特别多啦啵，喏，特别多啦，哦，特别多，那边咩，对，路上木崩哩哩掉啦啦，喏，都米达树叶剥啊哩，地啦嘞，看着咯，哦，剥咯，砍啥啦啵，喏，稍微啊，砍啥嘞，剥咯，砍啥啦啵，这些嘛咯，把铁来着咯，那他，比如这些的，特别多，特没注意剥啵，啊，路边就那路，不如你来呢，对，阿那些有太阳嘞，树嘞，南疆啵，阿那里的就那路，是你的家。而变成的米路有差吧嘞？现在比特别多了哈，他能按照特别多啊。他说：“像那股带你的带波那个 B T 送你的，澳南的带亚美苏的，看前那波、第六波，喏。”
像我们这代人，苗个老爸苗的嘛嘞，那个阿那些楼下门边，得送土苗表示个呗，得送土的这耶稣呗，得阿那高木古多丢楼客家吧嘞，哎呀，当时呀个陪下呗，是这个阿那等来的老板阿啥，这个那天南安那阿那些三间楼下木的嘞，先红边边的十来七八年了吧。
费用也蛮麻烦，这领导过得那这领被不给了，七八的钱。这些啊那对母个三千的三那边比对的个，人家概念不个一张牌别开路，但那伢龙马罗对送大爷都帮个伢在交替西大边批发的，你阿妈人对送大都的个边米罗在内幕，那不要等下边谈的都的个街头内幕转，左边的都的个来一张牌潘西拉的西拉的吧的，一张别送过了，费用也麻烦，这领导叔叔个不要别麻烦。
哎呀，大叔呀，刚刚那个潘西比，是那个阿那等来着个三年嘞，蓝毛头三那边来了哈，这哪里把西拉巴比？三那边比对个，前面别个潘西亚为西那边没，三那边木里个了阿高那些吧？人家该女也别看木匠，东南方东边的，不知我内容阿罗，比奶奶大你呀，那嘛，对上路也伢总是个巴的。苗格拉王恩尼个三那边比对个，前面别看木里叫，你阿妈的对上个亚都瑞西的路，但也别看你使用电塔机，这个你们的白天对上都瑞来西拉巴的。都哪里呢？对上都瑞个该在你的，不然伊的阿块瑞个嘞，前面大瑞西个嘞叫，木面西卡布瓦少少也等他问西都个表白的。
以前的面了，小小的，家里麻烦黏黏啊，比如说家里的天说差了，说差了，原因的高了，才知道的。买那个干嘛做的低价，低在那边的跌到放了才稀奇的。里面买那提价的东厂还要去人家他的，他马路不挨着，等等等新鲜的马路烂掉了，我喏，他们阿拉马路的地租都没下五千米的，一路便宜的，东厂还要个地地收入，东厂还要多，马路这边加他的哈。
门内龙啊，对松土里也太麻烦，不行米呢。谁用要对松土里把玩，阿龙帮忙人。苗古拉谁用嘛？地表被难度也多噶，那谁用钱心里了吧？他们买嘞，这条路哪位？不过你噶边谁用要多土里嘞心里路？对松土先挂下来，心里内路。苗古拉谁用也无他那嘛硬皮个嘞？到达桥面通啊，表白嘞。
我搞个生意呢，边做地表啦，我们做得过，那都都搞大了，哎，东南亚要骗买都多嘞。反正古拉的是，反正谁用的古拉的是的，反正古拉是的。的秋叫的鸟的这种我碰没地来的戏碰没地叫到我叫到的叫的会是要问你我的叫我的鸟的这种碰没有以后平板的他那里面碰没有那几笔的我的几笔的这种电路压的路电路路的路电路的电路路的路所以 ဒီလုံပေးရကြီးလုံပြီးပေးပြန်လိုက်တယ်ပေါ့နော်ဟုတ်ဟုတ်
ရန်ကုန်ကမြောက်ကလာပါမြို့နယ်မှာတည်ဆုံးသူဦးရေအများအပြားရှိခဲ့သလိုစကိုင်းတိုင်းအတွင်းကမုံရွာမြို့နယ်မှာလည်းတည်ဆုံးသူ၉ဦးထပ်မင်းရှိခဲ့ပါတယ်။မန္တလေးမြို့မော်လမြိုင်နဲ့မကွေးမြို့တို့မှာလည်းတည်ဆုံးခဲ့ရသူတွေရှိခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးတင်း AAPP ကပြုစုထားတဲ့စီရင်ရာဆိုမနေ့ကတည့်ရက်သေးတည်ဆုံးသူ20ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ AAPP အဖွဲ့ဝင်ကိုဆန်းမင်းကတော့အတည်ပြုနိုင်တဲ့အရေးအတွက်ကိုသာထည့်တွက်ထားတာဖြစ်လို့ဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။
ထပ်ပြီးချင်းဆက်ချက်တော့ကျွန်တော်တို့ဟိုစုံစမ်းပြီးတော့အတည်ပြုချက်ယူနေကြတော့မယ်။မနေ့ကကျွန်တော်တို့သတင်းထုတ်ပြန်တဲ့အချိန်ကြီးကိုကျွန်တော်တို့အလုံး9ဦးပဲကျွန်တော်တို့ထည့်ထားနိုင်တယ်။ဒါပေမဲ့ဟိုကျွန်တော်တို့သိဆုံးတဲ့လူကြီးရဒီထက်ပိုများမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောထားတယ်။အခုဒီနေ့ဆက်ပြီးတော့ဟိုကွန်ဖန်ရတာလည်းရှိရင်ကျွန်တော်တို့ထပ်ပြီးတော့ဖြည့်ဆည်းမယ်။
အာနာတင်လိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးမတ်လ3ရက်နေ့အထိဖန်စီတရားဆွဲဆိုပြစ်ဒဏ်ချခံရသူပေါင်းက1192ဦးနဲ့တည်ဆုံးသူပေါင်း50ကျော်အထိရှိလာပြီလို့ AAPP ကထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတော့ဗုဒ္ဓဦးနဲ့ကနှိမ်နှင်းမှုတွေအတွင်းတည်ဆုံးသူ38ယောက်ရှိခဲ့ပြီးဆေးအာနာတင်တာကိုစန့်ကျင်ဆန္ဒပြတဲ့အပေါ်အာနာပိုင်တွေဘက်ကနှိမ်နှင်းမှုတွေတဲ့အဆိုးဆုံးနေ့တစ်နေ့ဖြစ်ခဲ့တယ်လို့မှတ်ချက်ပြုထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့စုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကမြမရေးသုံးသက်ချက်ကိုတင်ပြပေးကြပါတယ်ဆဲအုပ်စုရေးဆွဲခဲ့တဲ့အခြေခံဥပဒေအရရွေးကောက်တင်မြောက်တဲ့ NND ရက်သားဆိုရကြီးဆိုးမှကိုတွေးကြောက်တဲ့ဆဲအုပ်စုဟာရွေးကောက်ပွဲရလက်ကိုလစ်လျူရှုပြီးတော့ဆေးအာနာတင်လိုက်ပုံကိုတော့ဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
စစ်တပ်ဟာတူလိုလားတဲ့ပါတီအနိုင်ရတဲ့ရွေးကောက်ပွဲကိုသာအတိအမှတ်ပြုတဲ့အစဉ်အလာရှိပါတယ်1990ရွေးကောက်ပွဲမှာ NLD နိုင်တာကိုစစ်တပ်ကအတိအမှတ်မပြုပါဘူး။နေပြည်တော်တိဆောက်ပြီး2010မှာရွေးကောက်ပွဲကျင်းပတာကို NLD ကသဘိမ့်ပေါက်ပါလေ။အဲ့ဒီတုန်းကဒေါ်အောင်ဆန်းစုကြည်အကြေကျုပ်ကြနေပါတယ်။ကျန့်ဖို့နိုင်အောင်ကြီးကြပ်ကျင်းပတဲ့မလွတ်လပ်တဲ့ရွေးကောက်ပွဲအဖြစ်မြင်ကြပေမဲ့ရလတ်ကိုစစ်တပ်ကလက်ခံတဲ့အတွက်ဦးသိန်းစိန်အစိုးရပေါ်ထွက်လာပါတယ်။2010မှာဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာအောင်ဦးသိန်းစိန်ကလမ်းဖွင့်ပေးပါလေဒေါ်စုရဲ့ကောင်းမှုနဲ့ဦးသိန်းစိန်ရဲ့ပြုရည်မှုကြောင့်စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းသွားပါတယ်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်နိုင်တော့စေအုပ်စုရဲ့အခြေခံဥပဒေအတိုင်းလုပ်ဖို့ဒေါ်စုကဆုံးဖြတ်လိုက်ပါတယ်ဥပဒေပညာရှင်ဦးကိုနီအကြံပေးတဲ့အတိုင်းနိုင်ငံတော်အတိုင်းမင်္ဂန်ရာထူးကိုအခြေခံဥပဒေနဲ့အညီလွတ်တော်ကဒေါ်စုအတွက်ဖန်တီးပေးနိုင်ပါတယ်စစ်တပ်နဲ့ကျန်းဖို့ပါတီကိုယ်စားလှယ်တွေကကန့်ကွက်ပြီးမဲ့ NLD ကိုယ်စားလှယ်အများစုမင်းနဲ့အတီးပြုတ်နိုင်ပါတယ်အခြေခံဥပဒေနဲ့အညီဒေါ်စုကိုလုတ်ပိုင်ခွင့်အနှင်းနိုင်တာဟာငရင်းစီနဲ့ငရင်းကြော်တဲ့သဘောမျိုးလိုဖြစ်နေပါတယ
်ကျန်းဖို့ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေအပြင်းထန်ကန့်ကွက်နေတဲ့ကြားကအတိုင်းမင်းငံပုဂ္ဂိုလ်ဆိုင်ရာဥပဒေကို2016မတ်လမှာ9ရက်အတွင်းလွတ်တော်နှစ်ရက်စလုံးကအများစုထောက်ခံမဲနဲ့အတီးပြုတ်နိုင်တာဟာစေအုပ်စုအတွက်မခံကျင်စရာဖြစ်ပါတယ်ဒီဥပဒေအသက်ဝင်ပြီးတစ်နှစ်မပြည့်ခင် 2019 ဇန်နဝါရီ29ရက်နေ့မှာဦးကိုနီလုတ်ကြံတပ်ပြတ်ခံရတာကိုကြည့်ရင်စေအုပ်စုဘလောက်မကြင်မကြမ်းဖြစ်နေတယ်ဆိုတာသိသာပါတယ်လွတ်တော်ကိုယ်စားလှယ်အများစုရှိရင်အခြေခံဥပဒေကိုမပြင်ဆင်ဘဲလုပ်နိုင်တာတွေရှိတယ်ဆိုတာကို NLD ကပြသလိုက်တာဖြစ်ပါတယ်ဒါပေမဲ့ဒေါ်စုနဲ့NLD ဩဇာအရှင်ဟွာရှိလာတာကိုအခြေခံဥပဒေကိုရေးတဲ့စစ်ကောင်းဆောင်ဘိုင်းကလက်မခံနိုင်ပါဘူးအခြေခံဥပဒေပေါင်းထဲမှာဒေါ်စုကိုမရှင်နိုင်တော့တာကိုစေအုပ်စုသဘောပေါက်လာပုံရပါတယ
် NLD အစိုးရလက်ထက်2020မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအကြိမ်ဖြတ်တောက်နိုင်တာဟာဒုကြချက်တစ်ခုဖြစ်ပါတယ်ဖြည့်ဆွဲဘတ်ဂျက်မှာစစ်တပ်အသုံးစရိတ်ချက်3,900ကျော်တောင်းခံတာကိုကျက်ပန်းတပေါင်းကျော်ဖြတ်နိုင်ပါလေ။ကာကွယ်ရေးဆေးရည်ဆေးရာဂိုင်းနှုံးသာလျှော့ချတာဖြစ်ပြီးမယ်။ဒါဟာပထမဦးဆုံးအကြိမ်ပါ။ဦးသိန်းစိန်အစိုးရတက်တန်းမှာဆေးအသုံးစရိတ်လျှော့ချတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်မို့ဒီဖြစ်ရပ်ကိုစစ်ဘက်ကအနှုတ်လက္ခဏာလို့ယူဆနိုင်ပါလေ။ NLD အစိုးရလက်ထက်စစ်ဘူဦးစီးတဲ့ပြည်ထောင်စုဌာနလက်အောက်က အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသမ္မတလက်အောက်ခံဝန်ကြီးဌာနအဖြစ်လုပ်ပစ်တာကိုလည်းစစ်တပ်ကမချေနှံ့နိုင်ပါဘူးစစ်အာဏာသိမ်းပြီးမကြာမီအုပ်ချုပ်ရေးမှုတွေပြောင်းပြစ်တာတွေ့နိုင်ပါတယ
်2019ဒီဇင်ဘာမှာဒေါ်ဆန်းစုကြည်ကိုယ်တိုင်နယ်သာလန်နိုင်ငံအခြေစိုက်နိုင်ငံတကာတရားရုံးကိုတက်ရောက်ပြီးဗမာစစ်တပ်ဘက်ကရှေ့နေလိုက်ပေးခဲ့ပါတယ်နိုင်ငံခေါင်းဆောင်တဦးအနေနဲ့နိုင်ငံကတရားရုံးမှာဒီလိုရှောက်လဲချက်တင်တာမျိုးတခါမှမရှိခဲ့ဘူးလို့ဥပဒေပညာရှင်အတိုင်းဝိုင်းကဆိုပါတယ်အနောက်တိုင်းမှာအကြီးအကျယ်ဝေဖန်ရှုံချခံရတဲ့ဂျားတွေကဒေါ်ဆန်းစုကြည်ဟာအခြေခံဥပဒေဘောင်အတွင်းမှာစေအုပ်စုနဲ့လက်တွဲလုတ်ကင်ဖို့ကိုသာဆုံးပြလိုက်ပုံရပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုဦးစားမပေးတော့ပါဘူးဒါပေမဲ့စစ်ကောင်းဆောင်ဟောင်းတွေအခြေချတဲ့စစ်တပ်မျိုးတော်ဖြစ်တဲ့နေပြည်တော်မှာကိုယ်စည်းလောင်းစေဦးရှင်ပြိုင်တဲ့အနေနဲ့NLD က9ဦးအနိုင်ရရှိပြီးကျန်းဖို့ပါတီက2ဦးတည်းသာအနိုင်ရတဲ့အခါစစ်အုပ်စုသွေးပြက်သွားပုံရပါတယ
်။တချုပ်ကြီးမင်းအောင်လိုင်ကိုတိုင်စန္ဒမဲပြီးတဲ့သဘူတီတိမြို့နယ်မှာ NLD ပါတီဝင်ပဲအနိုင်ရပါတယ်။တပီလုံးမှာမင်းစန္ဒနေမီ1100ကျော်ရှိတဲ့အနေနဲ့ NLD က900ကျော်အနိုင်ရရှိပြီးကျန်းဖို့ပါတီက52နေရာသာနိုင်ပါတယ်။စစ်မှုထမ်းတဲ့မိသားစုဝင်တွေကပါ NLD ကိုမဲပေးကြတဲ့အတွက်တပီလုံးမှာ NLD က82ရာခိုင်နှုန်းအနိုင်ရပြီးနေပြည်တော်မှာ90ရာခိုင်နှုန်းနိုင်တာမို့ဒေါ်စုတို့နဲ့ရှင်တွဲရက်တီဖို့တချုပ်ကြီးနဲ့ကြံ့ဖို့ဟာမယုံမငဲဖြစ်လာပုံရပါတယ် NLD ပါတီတခုတည်းအစိုးရဖွဲ့ပြီးဥပဒေနဲ့အညီလို့ရင်မိမိအကျိုးစီးပွားထိခိုက်နိုင်တာကိုတချုပ်ကြီးကစိုးရိမ်လာပုံရပါတယ်နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲကိုနှစ်လအတွင်းအများဆုံးဝေဖန်ကန့်ကွက်သူတွေဟာတက်ချုပ်ကြီးနဲ့ကျန်းဖို့ပါတီပါမိမိအကျိုးစီးပွားဆုပ်ယုပ်တော့မယ်လို့တွေးကြောက်နေတဲ့စစ်အုပ်စုဟာပြည်သူ့ဆန္ဒကိုဂရုမစိုက်တော့ပါဘူးရွေးကောက်ပွဲလုံနီးလုံထုံးမှာအားနည်းချက်ရှိနိုင်ပေမဲ့မဲဆန္ဒရှင်အများစုရဲ့သဘောထားကိုပေါ်ပြတာဖြစ်လို့ရက်လက်ကိုလက်ခံမှုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကဇန်နဝါရီလ29ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ဆင်ပြုတ်မျက်နှာဆင်မဲမကြည့်တာဖြစ်နေတဲ့တချုပ်ကြီးဟာဒေါ်စုနဲ့ NLD ကိုဖယ်ရှားဖို့သာသုံးဖြတ်လိုက်ပါတော့တယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းဆက်အနာတိန်ဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကနေတေကျေစေတဲ့အထိအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာကြောင့်အများသူကအပါအဝင်ဒီသူတို့ကိုယ်တိုင်မှာစိတ်ဖိစီးမှုဒဏ်တွေခံစားနေရတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒါကိုဘလို့ကျန်းမာရေးအသည့်နဲ့အားလုံးကဝိုင်းဖြည့်ရှင်ကြော်လွှားတင်ပါတယ်ဆိုတာကိုတော့စေတကသူတစ်စိတ်ကျန်းမာပညာဌာနပါမောက်ကဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာနားဆင်ပါရှင်
โอเคสิจำไว้ทุกคนเสียวันนี้ปมคดรติงครับอะกุดิสนะปะเวฤติด้วยมาที่ลูกฤทธิ์ไข้ติส่งหมู่ฤติทีๆมาลาราด้วยปอนเนาะที่กายแกရှင်มีตาสุฤติอะเพียงตะไดปี่ลงนีบ้าหลอกมาแลที่วันเนปุเสอยู่จุ้มไม่อ่ะโหสิทธิ์ไข้อ่ะหมดเสียเองစိတ်ကျမ်းမာရေးဆရာတည်တည်တည်တဲ့ကြတွေကိုအဓိကပါစပြောခြင်းလဲဆရာကြီးအ
ဲခုလိုချိန်ကြတော့နော်ခံစားချက်ပေါင်းစုံရှိမှာပေါ့နော်သူတို့ရဲ့ခံယူချက်ရမခံနိုင်တာရောမကျေနပ်တာရောမျိုးစုံရှိမှာပေါ့နော်နောက်ပြီးတော့အဲ့လိုမြင်တွေ့ရတဲ့မြင်ကွင်းတွေလည်းမျိုးစုံတွေ့ရတော့လူတွေဆုံးတာတွေ့ရတော့လည်းအားလုံးကတော့စိတ်ဖိစီးမှုရှိကြမှာပေါ့စိတ်ဖိစီးတဲ့ခံစားချက်တွေရှိမယ်အိမ်မပြောတာတွေရှိမယ်ဝမ်းနည်းတာတွေရှိမယ်မကံမြနိုင်တာရှိမယ်။ခါလေးကျရင်စိတ်ကတူလာတာရှိမယ်။အဲ့ဒါအပြင်ကခန္ဓာကိုယ်မှာလည်းမစားခြင်းမတောက်ခြင်းတာတို့မလုပ်ခြင်းမကိုင်းခြင်းမျိုးစုံပေါ့စိတ်ဖိစီးတဲ့လက္ခဏာတွေခံစားရနိုင်တာပေါ့ဒီအခြေအနေတော့လေ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဘလို့အကြံပြုခြင်းလဲဆရာ
။ဒီလိုအချိန်မှာလူတိုင်းကတော့စိတ်ဖိစီးတာကတော့ဒါကတော့ပုံမှန် normal reaction လို့ပဲပြောမှာပေါ့နော်။အရေးကြီးတာကတော့အဲ့ဒီစိတ်ဖိစီးမှုကကိုယ်မထိခိုက်နိုင်ဘူးတော့အရေးကြီးတာပေါ့ခန္ဓာကိုယ်ကျန်းမာရေးဖြစ်စေစိတ်ကျန်းမာရေးဖြစ်စေဒီအချိန်မှာဘယ်သူမှတော့ပြောနေမှာတော့ဖြစ်ပါဘူးအဲ့တော့ကိုယ်ဘယ်လောက်ခံနိုင်ရည်ရှိလဲဆိုတော့ကိုယ်သိဖို့တော့တူတာပေါ့လင်းပက်ခေါ်မှာပေါ့အဲ့ဒီကိုယ့်ရဲ့ခန္ဓာရည်အထက်ကိုတော့ဒါအလုံးတော့မဖြစ်အောင်တော့ကိုယ်သတိထားဖို့တော့လိုတာပေါ့
ဟုတ်ကဲ့အဲ့ဒါတွေအတွက်ဘယ်လိုအကြံပေးခြင်းလဲ
ဒီဘုရားဖြစ်တဲ့တင်းတွေရော ရဲ့ခံစားချက်တွေရောမျိုးစုံပေါ့ကိုယ့်ရဲ့အပေါင်းအသင်းတွေရဲ့တွေ့ကြုံရတာတွေအဲ့ဒါကြောင့်အေးရင်ပြက်တာတော့ရှိနေတယ်ပေါ့အဲ့တော့လူတစ်ယောက်ကအေးရင်ပြက်လာလို့ဆိုရင်ရေရှိစုမခံနိုင်ဘူးလေအဲ့တော့လုံလောက်တဲ့အိတ်ချိန်ရဖို့တော့အရေးကြီးတာပေါ့အိတ်ချိန်နည်းလာပြီးကြာလာလို့ဆိုရင်စိတ်ပိုင်းဆိုင်ရာဆွမ်းအားဖြင့်ခန္ဓာကိုယ်ပိုင်းဆွမ်းအားတွေညော့လာမယ်အာယုံဆိုင်နေဆိုရင်ညော့လာမယ်ပြီးလို့ဆိုရင်စိတ်ပီးစီးတာကိုမခံနိုင်ဖြစ်လာမှာပေါ့အဲ့တော့ပထမဆုံးတော့အေးရင်ဝအောင်ပေါ့ကိုယ်ခန္ဓာရေရှိတဲ့အထိကိုတော့အိတ်ဖို့လိုတယ်
ဟုတ်ကဲ့နောက်ထပ်ရောဆရာကြီး
ကိုကျန်းမာရေးအတွက်လည်းဂူးဆိုင်ရမှာပေါ့အခုလိုမျိုးအခြေအနေကဘလောက်ကြမယ်ဆိုတာပြောမတတ်ဘူးလေအဲ့တော့ရေရှည်ဆိုရင်ခန္ဓာကိုယ်မကျန်းမာစိတ်ကလည်းဖိစီးဆိုရင်စိတ်ထိခိုက်မှုရှိမယ်စိတ်ဖိစီးတာမခံနိုင်ဘူးခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာတယ်အဲ့တော့ခန္ဓာကိုယ်ကျန်းမာရေးအတွက်လည်းကိုယ်ကိုသတိထားဖို့လိုတာပေါ့ကိုယ်ပုံမှန်လုပ်နေကြကျန်းမာရေးလေ့ကျင့်ခန်းကိုအချိန်ရသလောက်ပြီးတော့လုပ်မှာပေါ့နော်နောက်စားတာတို့တောက်တာတို့စသော်အိတ်တာတို့ပထမဆုံးဒီဆိုင်ပို့လို့တာပေါ့နောက်ပြီးတော့ကျန်တဲ့စိတ်ဖိစီးမှုကိုကာကွယ်ဖို့ကတော့ထုံးတမ်းနိုင်မယ်ပေါ့ကျွန်တော်အခုချိန်ဆိုရင်တော့တင်းနေတာဥပမာရောအမားရောစိုက်ဝါလို့ခေါ်တာပေါ့မျိုးစုံတက်လာတော့အဲ့ဒီဟာဒီတစ်ချိန်လုံးကြည့်နေလို့ဆိုရင်တော့ခံစားချက်တွေကမခံနိုင်တာလို့ခံစားချက်တွေပြင်းထန်တာအဲ့ဒီဟာမှန်တယ်များကကိုယ်တနည်းအားဖြင့်တချို့တွေကလည်းအားဖြစ်နေတယ်လို့တစ်ခါတကြတော့လည်းကိုယ့်ရဲ့ခန္ဓာကြီးလွန်သွားလို့ဆိုရင်ကိုယ်စိတ်ဖိစီးစေတယ်ပေါ့အဲ့တော့တင်းနေကိုတစ်ချိန်လုံးတစ်နေ့လုံးအမြဲတမ်းကြည့်နေတာတစ်ခုကိုယ့်ရဲ့ limit ကိုကြည့်မယ်ဒါသတင်းကလည်းအရေးတော့ကြည့်တာပေါ့နော်ကိုယ့်ရဲ့အဆက်အသွယ်သတင်းတွေဒါအရေးတော့ကြည့်တယ်ဒါပေမဲ့ limit ကိုကြည့်ပြီးတော့သတင်းအားလုံးကိုအချိန်လုံးအဲ့ဒီမှာ screen မှာပဲပေါ့နော်တယ်လီဖုန်းမှာပဲအချိန်မကုန်နေဘူးလေအကြံပေးနေတာပေါ့နော်ပြီးလို့ဆိုရင်ကိုယ်ခံစားချက်တွေအားပြင်းထန်လာပြီးကိုယ်မခံစားနိုင်တော့အဲ့ဒါမျိုးဆိုရင်တော့ကိုယ့်ရဲ့အနည်းဆိုင်ရာတကယ်ချင်းတွေပေါ့ကိုယ်နဲ့ခံစားချက်မျှဝေနိုင်တဲ့လူတွေအချိန်ချင်းပြောလိုက်ရင်လည်းနည်းနည်းတော့ပေါ့သွားတယ်ပေါ့နော်ဆိုလိုတာကတော့ကုညီလိုအပ်လာပြီဆိုရင်တော့ကုညီတောင်းဖို့မမင်းနဲ့ပေါ့နော်တယောက်တည်းကြိတ်ပြီးတော့ခံစားနေတာတဲ့နောက်ပြီးလို့ဆိုရင်ဒီအချိန်မှာတယောက်တည်းလုံးလေးတော့အများတော့တယောက်တည်းတော့မဖြစ်ကြပါဘူးကိုယ့်ရဲ့နည်းဆိုင်နည်းဆိုင်မှာအဆက်အသွယ်တွေရှိနေဖို့လိုတာပေါ့
ဟုတ်ကဲ့နောက်ထပ်ရော
ကိုယ်အနာယူဖို့ခေတ္တခဏလိုတဲ့အခြေအနေရှိနိုင်တယ်အလုံးမလုံးချင်လောက်အောင်တအားကြီးဖြစ်နေတော့အတင်းသွားလို့တော့မရဘူးလေအခုချိန်ကတော့ကိုယ့်ရဲ့ limit ကျော်သွားပြီဆိုရင်တော့အနာယူစင်တာပေါ့ဒါကတော့ break အနာယူတင်းတင်းတဲ့အချိန်တခုအနာယူပြီလို့ဆိုရင်တော့ကိုယ်လုံးကျင်တဲ့ဟာကိုယ်လုံးရမဲ့ဟာကိုတော့ဆက်လုပ်ဖို့တော့တိုက်တွန်းတာပေါ့နော်တို့တဲ့ဘာသာရေးတို့ဘာတို့ကတော့ဒီအချိန်မှာပုံမှန်တော့လုံးတင်တာပေါ့လေဒါပေမဲ့ပြောတာပြောတယ်တင်းတင်းတော့ခဲတော့ခဲရေးမယ်ဒါပေမဲ့အဲ့ဒီကိုယ့်ရဲ့သိပ္ပီစည်းမှုကိုခံနိုင်ဖို့ကတော့ realization အချိန်အတန်အတန်လုံးတင်တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမလုံးတင်တာတွေရော
မလုံးတင်တာကတော့အရေးဖြစ်စေညာမဖြစ်စေတခြားဘာမှမဖြစ်စေဘူးဆိုဖြစ်စေဒီအချိန်မှာဒီအချိန်မို့ပေါ့ဘယ်တော့မှမဆိုအမြင်ရှောင်တာအကောင်းဆုံးပေါ့အဲ့ဒါတွေနဲ့ဖြည့်ဖြောက်လိုက်လို့ဆိုရင်အိုးရဆိုးသွားနိုင်တယ်ပေါ့ခဏတော့မူးတဲ့အချိန်ကခဏမေ့တယ်လို့ဖြစ်ဖြစ်ပဲလေပြီးလို့ဆိုရင်ကိုယ့်ရဲ့ခံစားချက်ကိုပိုဆိုးစေတယ်ရေရှည်ပါလေကိုယ့်အတွက်မကောင်းဘူးနောက်ဟိုတအားကြီးကိုယ့်ခံစားချက်ကိုအန္တရာယ်မရှိရင်လေထိမ့်ချုပ်ထားစရာမလိုပါဘူးခံစားချက်ရှိလို့ဆိုရင်ကိုယ်ငိုရင်ကိုမှပဲပေါ့အဲ့ဒါမျိုးကအောက်ထားလို့ရတာမျိုးအဲ့အန္တရာယ်ရှိတဲ့နေရာမှာဆိုရင်တော့ထိမ့်ရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒေါသထွက်တာပေါ့နော်ဆရာချက်ချင်းတစ်ခုခုစဉ္ညာတနဲ့လှုပ်ရှင်စိတ်ပေါက်လာတာအဲ့ဒါမျိုးအတွက်ကိုဆရာကြီးဘယ်လိုအကြံပေးခြင်းလဲ
ဒေါသကတော့တတိလေးပဲပေါ့နော်ဒေါသကတော့ခွဲခြားဖို့လိုတာပေါ့ထွက်တဲ့ဒေါသလားမထွက်တဲ့ဒေါသလားတကယ်တမ်းပြောရရင်တော့ထွက်တဲ့ဒေါသဆိုတာတော့မရှိဘူးလို့တော့တရားစပေါ်ရပြောရင်ပြောမှာပေါ့လေဒါပေမဲ့တော့ဒီအချိန်မှာတော့ဒေါသထွက်နေတော့ထွက်ကြမှာပေါ့သူပဲလေအဲ့ဒီဒေါသကိုအကျဉ်းကြီးနဲ့ဖောက်ခွဲပစ်တာမျိုးတော့သတိထားတင်တာပေါ့သတိလေအခုလေအများအဖြစ်တော့ကြည့်ကြကြလူတွေသတိတော်ရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအခုအရေးခင်းမှကြည့်တော့လေဟိုးအရင်တော့ဆိုရင်လူတယောက်ဖမ်းမိပြီးဆိုမျိုးစုံလောက်တာမျိုးတွေ့ခဲ့ဘူးတာပေါ့နော်အခုကတော့အများအဖြစ်အတိအချင်းချင်းဝိုင်းချင်းကြတာပေါ့နော်မဒေါ်လာတယောက်ဖြစ်ရင်လည်းနောက်တစ်ယောက်ဝိုင်းချင်းအဲ့ဒီအလေးချင်းလေးကိုထပ်စိထိုင်ကောက်ပါတယ်နောက်ပြီးလို့ရှိရင်အကောင့်ဘက်ကိုပြောင်းလဲချက်တွေထားပြီးတော့ဖြစ်နိုင်တဲ့ positive ပြောင်းလဲချက်တွေထားပြီးတော့ set ဒီသွားမယ်ဆိုရင်တော့ဒီအခိုက်အတန့်ကိုကျော်ဖြတ်သွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလူကျုံမရဖြစ်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဒီချိန်မှာပြည်သူလူထုတွေကတယောက်နဲ့တယောက်အ
အပြန်အလှန်အကူအညီကြဖို့အရေးကြီးပါတယ်။တရားဥပဒေတရားရဲ့အဓိကအခြေခံလိုအပ်ချက်လေးတွေဖြစ်တဲ့ရုပ်ပိုင်းဆိုင်ရာဖြစ်စီ၊စိတ်ပိုင်းဆိုင်ရာဖြစ်စီ၊လုံခြုံမှုဆိုင်ရာဖြစ်စီအကူအညီပေးကြမယ်။အကူအညီပေးမယ်ဆိုတာကိုလည်းတယောက်ကိုတယောက်အသိပေးတာမှာဒါဆိုရင်လည်းကိုကလုံခြုံစိတ်ချတဲ့စိတ်ခံစားရင်စိတ်ဖိစီးမှုကိုကျစေနိုင်မှာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ကြီးနယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာသက်ကြီးပုံမှန်905ကကြီး905ခခွေလိုနဲ့တရားစွဲဆိုခံနေရပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့နဲ့ချင်းပြည်နယ်ဟာခါမြို့မှာဆက်အာနာသိန်းစန့်ကျင်စနားထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပြစ်ခတ်ဖြိုခွင်းခဲ့ရတဲ့ဆိုတဲ့သတင်းနဲ့အတူလူမှုငြိမ်းချမ်းစွာဆန္ဒပြမှုကိုစစ်ကောင်စီအကြမ်းဖက်နှိမ်နှင်းမှုတွေပြုလုပ်နေတာကို UNA ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်ကကန့်ကွက်ရှုတ်ချလိုက်ပါတယ
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါဝန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာစတတ်ကြီးပုံမှန်905ကကြီးနဲ့905ခခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်ဝန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလူမှုကွန်ရက်စာမျက်နှာမှာရုပ်သံဖိုင်တစ်ခုဖြန့်ဝေခဲ့တဲ့အတွက်နိုင်ငံတော်အချီးညိုပြက်စီမှုရာစတတ်ကြီးပုံမှန်905ကကြီးနဲ့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဖေဖော်ဝါရီလ26ရက်နေ့ကမြို့မှာရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်သူရဲ့ရုပ်သံဖိုင်မှာဝန်ပြည်နယ်ပြည်နယ်သားတွေစစ်အာဏာရှင်ကိုငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေကြဒါမှရော CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုပါများစွာဂုဏ်ယူပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လွတ်မြောက်တဲ့အထိပါဝင်ဆောင်ရွက်ကြဖို့မြစ်တာရခိုင်တိုက်တွန်းတယ်လို့ပြောကြားခဲ့တာပါအပြင်မှာလွတ်မြောက်နေတဲ့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွမ်းအားအရင်မြေဝန်ကြီးဦးထွန်းမင်းအောင်ကိုလည်း CDM ကြောင့်နစ်နာမှုရှိခဲ့တဲ့ဝန်ထမ်းတွေကိုပြည်သူအစိုးရဖွဲ့စည်းပြီးချိန်မှပြန်လည်ကူစားပေးမယ်ဆိုတဲ့ထုတ်ပြန်ချက်ကြောင့်ရန်စတက်ကြီးပုံမှန်905ခခွေးနဲ့အမှုဖွင့်ခံထားရပြီးသက်ဆိုင်ရာကနေလိုက်လံရှာဖွေဖမ်းဆီးနေပါတယ်
ချင်းလူမျိုးတွေအများစုနေထိုင်ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးမှာဆရာနာသိန်းဆန့်ကျင်ဆန္ဒထုတ်ဖော်မှုအရှိန်အဟုန်မြင့်တက်လာနေပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့ပြည်သူကိုမျက်ရည်ယိုပုံးတွေအပြင်ကြည်ဆန်းအစ်စ်တွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးထိခိုက်ဒဏ်ရာရရှိတဲ့သူရှိနေတယ်လို့ဖမ်းဆီးခံရတဲ့သူတွေလည်းရှိနေပါတယ်။မတ်လ၂ရက်နေ့ကကလေးမျိုးဆန္ဒပြပွဲမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ဆုံပြီးတဲ့နောက်အင်အားတုံးဖြိုခွင်းခံရတာကြောင့်အ ਨੇ ဆုံးလူ20ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက၄ဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။အလားတူချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းမတ်လ၁ရက်နေ့ကဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးပစ်ခတ်တဲ့အပြင်လူငယ်23ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အဖမ်းဆီးခံရတဲ့သူတွေထဲမှာ19ဦးကတော့မတ်လ၂ရက်နေ့ကပြန်လွတ်ပေးခဲ့ပေမယ့်ကြံ၄ဦးကတော့ဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့သိရပါတယ်
။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ကရေပြူကန်ဒုက္ခတဲ့စခန်းနဲ့ဆက်မှုဆောင်ဒုက္ခတဲ့စခန်းတွေမှာရိတ်ခါပြက်လက်မှုတွေရှိနေတယ်လို့တောက်တုံးရေရှားပါမှုနဲ့ပါရင်ဆိုင်နေရပါတယ်။ဒုက္ခတဲ့တထောင်ကျော်ရှိတဲ့ရေပြူကန်ဒုက္ခတဲ့စခန်းကိုဇန်နဝါရီလတတိယပတ်ကစပြီး WFP ကပ္ပစံနယ်ရိတ်ခါအဖွဲ့ကထောက်ပံ့မှုတွေရပ်တန့်ခဲ့တဲ့အတွက်ရိတ်ခါပြက်လက်ခဲ့တာဖြစ်ပြီးအနီးနားကရေပြူကန်ရွာနဲ့ရေပေါက်ချောင်းကျေးရွာကရေကန်တွေမှာရေခမ်းချောက်သွားတဲ့အတွက်အခုလိုတောက်ရည်အခက်ခဲနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အလားတူပုံနာကျွတ်မြို့နယ်ဇက်မှုဆောင်စစ်ပေးရှောင်စခန်းကဒုက္ခသည်တွေကလည်းရေတွေဝယ်သုံးနေရပြီးရေမြောင်းတွေကရေတွေကိုပါသုံးဆွဲနေရတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့စခန်းတာဝန်ခံဦးမောင်အေးရွှေကပြောပါတယ်။အခုအခါပုဂ္ဂလိကစေတနာရှင်တွေစုပေါင်းပြီးအဲ့ဒီဒုက္ခသည်စခန်းမှာရေရရှိရေးအတွက်စ조사နေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မြို့တအစီယုံတပ်မှ9နေမြေမှာရှိတဲ့တန်တွင်ငင်းချမ်းရေးဥယျံမှာကျူးကျော်စခန်းချနေထိုင်တဲ့မြန်မာတပ်မတော်တွေနေမြေအတွင်းကနေထွက်ခွာပေးဖို့မတ်လ၂ရက်နေ့ကအဲ့ဒီနေမြေအတွင်းရှိနေတဲ့ဂျေးရွာပေါင်း34ရွာကဒေသခံတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။ဌာနပြည်သူတွေအေးချမ်းစွာနေထိုင်နိုင်ဖို့အတွက်ဆန္ဒထုတ်ဖော်တာဖြစ်တယ်လို့လက်ရှိစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်ကန့်ကွက်ကြောင်းနဲ့ဆန္ဒထုတ်ဖော်ရမှာဦးဆောင်သူတို့ဖြစ်တဲ့နော်သဲနေကပြောပါတယ်။ဆန္ဒထုတ်ဖော်တဲ့သူတွေဟာတန်တွင်မြို့တစ် ဒီနေ့ကျွန်တော်တို့ရဲ့အသိအကျဉ်းစာနာထုတ်ဖော်ကြတာဖြစ်ပြီးမဟာလူမျိုးကြီးဝါဒနဲ့စစ်အာဏာရှင်ကြဆောင်ရေးနှောင်းရှိဖွဲ့စည်းပုံဖြတ်သိမ်းရေးနဲ့ကိုပိုင်ပြထန်းခွင့်ရရှိရေးကပကူလာတမကနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ပူးပေါင်းတာတွေမပြုလုပ်ဖို့တောင်းဆိုနေကြပါတယ်။
စစ်အာဏာသိမ်းမှုကြောင့်မြို့ကြီးတွေမှာစတင်စာနာပြနေချိန်ရှမ်ပြည်မြောက်ပိုင်းနမ်တူမြို့နဲ့အတွင်းမှာSSPP နဲ့TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ရှမ်ပြည်ပြည်လက်ထူထောင်ရေးကောင်စီRCSS SSA တို့အကြားတိုက်ပွဲကြောင့်ကျဲလက်အမျိုးသမီးတဦးတေဆုံးပြီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။နှစ်ဖက်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မတ်လ၁ရက်နေ့ကအသက် 50ရဲ့အရွယ်နမ်တူမန်ဆမ်ဒီဒခန်အမျိုးသမီးတဦးတေဆုံးပြီးမတ်လ၃ရက်နေ့ကတိုက်ပွဲကြောင့်ရာလုံနေတဲ့အမျိုးသမီးတဦးအနားလက်နက်ကြီးကြီးထိမှန်ဒဏ်ရာရလို့လာရှိုးစေယုံကတဆင့်မန္တလေးမြို့ကိုပို့ဆောင်ကုသနေပါတယ်။SSPP နဲ့ TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့RCSS တို့အကြားအင်အားအပြိုင်ဆိုင်တိုးချဲ့နေတာတွေနေမြင့်စိုးမိုးရင်အပြိုင်မှုတွေကြောင့်ရှမ်းပြည်မြောက်
အခုတည်နှလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီအနေနဲ့အဓိကယုံဖြည့်ရှင်းတဲ့နေရာမှာမိမိတို့နိုင်ငံသားအချင်းချင်းအပေါ်အလွန်အကျွံအကြမ်းဖက်နေတာကိုပြင်းထန်စွာကန့်ကွက်ရှုံချရဲလို့စီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ် UNA နဲ့မိတ်ဖက်ဖွဲ့စည်းတွေကမတ်လ၁ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကြောင့်ကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
တိုင်းနဲ့ပြည်နယ်အသီးသီးကစစ်အာဏာရှင်ဆက်ချင်ရေးတပိတ်မှောက်မှုဖြိုခွင်းရမှာမိမိတို့နိုင်ငံသားချင်းချင်းဖြစ်တာအခုလိုအင်အားအလွန်ကျုံမတုံးသိဘူးလို့လေစီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA ပြောခွင့်ရဦးမျိုးကျော်ကအခုလိုပဲပြောပါတယ
်အတော်လေးအင်အားတုံးတယ်ပေါ့နော်အမှန်ကတော့ဒါပြည်မဲ့ပြည်သူတွေတော့လူငယ်တွေမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုပေါ်ထုတ်တာလေဒါမဲ့အဲ့ဒါကိုမှသူခွင်းတယ်ဆိုရဲခါမှာသာမန်နေပြီးတော့ဒီသုံးနေကြလက်နဲ့တင်မကဘူးတကယ်ကြီးစီတင်နေပြစ်တာသူခတ်တာသူဖြစ်တဲ့အတွက်မှာတနင်္ဂနွေလုံးမှာဆိုရင်ကိုလိုမျိုးပေါင်း20ကျော်လောက်လူသမီးတွေကလေးတွေသူငယ်တွေပြစ်ခတ်ခံပြီးတော့ပြေးကြတယ်ပေါ့ဗျာဒါတွေကတော့အင်အားကိုအလွန်ကျွံသုံးတာလို့ကျွန်တော်တို့ကယူဆတယ်အဲ့ဒါကြောင့်ဒါမျိုးတော့မဖြစ်ဟုတ်နော်ကိုလုံးကကျွန်တော်တို့နိုင်ငံသားတွေပဲဆိုပြီးတော့အဲ့ဒီဒါရတ္တိရှဲအနေနဲ့ကျွန်တော်တို့ UN နဲ့မဲ့ဖက်ဖွဲ့စီကထုတ်ပြန်ရှင်းဖြစ်ပါတယ
်ဒါအပြင်စီစပ်ညှိနှိုင်းပြီးအပြေရှားကြတာကအကောင်းဆုံးပဲလို့မြို့ကြကအခုလိုပဲဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံမှာအုပ်ချုပ်မှုအမားတွေဥပဒေပြဋ္ဌာန်းထားတဲ့ဥပဒေအလွဲတွေကြောင့်အဲ့လိုအမှုဖြစ်တယ်ပေါ့ဒီတော့ဒီဟာဒီကတော့အကောင်းဆုံးနည်းကတော့ကျွန်တော်တို့စေစားညှိနှိုင်းပြီးတော့အဖြစ်ရှာရှင်းတာဟာအကောင်းဆုံးလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးအရသိဆုံညှိနှိုင်းဖြေရှင်းတဲ့နည်းနဲ့ပဲဖြေရှင်းတည်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ဖြစ်စ်ပါတီတွဲဘက်အတွင်ရင်မှုနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
တော်မြေကပါသနာပြန်နေကွာနော်လေနေမောပြန်နေကွာမြေကပြဆုံးလားဝါဆဆနာတာပြပါဆုံးတိုင်းလုံးမလေးအခေါ်မှာဆုံးတိုင်းဟောင်းကော
မူလခြေကလာတာကနိုင်ငံရေးပြဿနာကြောက်ပါနိုင်ငံရေးနီလာနဲ့ပဲအေးအေးဆေးဆေးဖြည့်ရှင်းစီရှင်ပါတယ်ဆန္ဒဖော်ထုတ်တာဟာပြည်သူတရားလုံးရခွေရေးပါဆန္ဒပြတဲ့နေရာမှာလဲနှိမ့်မှလမ်းမှရှိဖို့ဒီကိစ္စကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာလဲစီကံကြရှိစီရှင်နဲ့ကျွန်တော်တို့ပါတီအနေနဲ့ဆွေးနွေးညှိနှိုင်းပြီးဖြည့်ရှင်းတဲ့နီလာကိုပဲဖြစ်စေခြင်းနဲ့
ဒါကြောင့်မို့ပြည်သူအများလိုလားတောက်တာတိုက်ပွဲဝင်နေကြတဲ့ဖွဲ့တဲ့ပြည်တော်စုကြီးပေါ်ပေါက်လာရေးအတွက်အင်အားစုအားလုံးနီးလန်းရှာပူးပေါင်းကြဖို့ UNA နဲ့မိတ်ဖက်ဖွဲ့စည်း60လောက်ကအကြံပြုတိုက်တွန်းထားပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာ SSPP နဲ့ TNLA တပ်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်လူထုရာခိုင်နှုန်းကနေရက်ကနေစွန့်ခွာနေရပြီးဒေသခံအမျိုးသမီးတဦးသေဆုံးပြီးတဦးတန်ရာအပြင်းထန်ရရှိပါရယ်ဒီအကြောင်းကိုသိရှိရအောင်နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါရယ
် TNLA နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားတဲ့စစ်ရေးပဋိပက္ခကြောင့်မတ်လ၁ရက်နေ့ကနမ်တူမြို့နယ်ရွာသူတဦးသေဆုံးပြီးမတ်လ၃ရက်နေ့ကအသက်၃၅နှစ်အရွယ်ရှိရွာသူအမျိုးသမီးနန်းအင်းနန်းကိုလက်နဲ့ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပါတယ်။နန်းအင်းနန်းကိုလာရှိုးစေယုံကူညီပို့ဆောင်ပေးတဲ့စီလန်ခမ်ပရာဟိတကူညီရဲ့အတင်းကနန်းမီကအခုလိုပြောပါတယ်
။သူတို့တိုက်ဖြစ် ော့လေကျမတို့ကလည်းဒူရောက်နေတာနောက်ပြီးဆောင်ကကူနေတာအဲဒူတော့ဒီအမျိုးသမီးကြီးစီစီရှင်တော့ကျမတို့အိမ်မှာဟိုလူကြီးကအတင်းလာခေါ်ရဘောကျမတို့အိမ်မှာကျမတော့မရှိဘူးမရှိရချင်းတော့သူတို့လာခဲ့ရနေပြီးတော့မှတက်ထုတ်ပြီးတော့မှဒီမှန်ဆန်တိုင်းနဲ့ဆီကိုရောက်လာပြီးတော့မှသူတို့က live show ကို refer လုပ်လိုက်တာစစ်စေးရုံကိုအခုမှထိသွားတယ်ဗျ live show စစ်စေးကိုရောက်တဲ့အချိန်ကသူမျက်စိတွေပါလေဖွင့်လာပြီးသူနဲ့လိုက်တဲ့လူတွေမေးကြည့်တော့အဲဒီလာသူတို့ဆိုတော့ကောင်းမင်းမြိတ်ကြတယ်တဲ့အဲ့လိုပြောတယ်အဲအခုကျတော့သတင်းတစ်ခုကကွန်ဖိုင်းတော့မှဖြစ်ပြီးပေါ့နော်ရိုမန်လေးကိုပြန် refer လုပ်လိုက်ရတယ်လို့ပြောတယ်အုံနောက်ထဲတွေးခဲထားတယ်ပေါ့ထိထားတဲ့အခါလဲမထုတ်နိုင်သေးဘူးလို့ပြောတယ
်အလန်းသူမတ်လတရက်နေ့တုန်းကလည်းမဟာမိတ်တပ်ပေါင်းစုနဲ့ RCSS SSA တို့အကြတိုက်ပွဲကြောင့်အသက်50အရွယ်မန်ဆမ်ရွာသူတဦးရဲ့နေအိမ်ချောင်းဝင်းထဲကိုလက်နက်ကြီးကျလို့ဒဏ်ရာအပြင်းထန်ရရှိခဲ့ပြီးလာရှိုးစစ်ဆေးရုံကိုပို့ဆောင်ဈေးကူနေတုန်းတည်ဆုံတွားခဲ့ပါတယ်လာရှိုးစေးရုံကတစ်ဆင့်မန္တလေးကိုပို့ဆောင်ကူတက်နေရတဲ့လက်နက်ကြီးကြီးထိမှန်တဲ့နန်းအေးနန်းရဲ့အမတ်တော်ဆက်တူနောင်မြစိန်ကလက်ရှိအနေထားအရလူထုအသက်အိုးအိမ်ကကွယ်ပေးတဲ့တပ်မရှိတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်
ဟုတ်ကဲ့ကောခရီးရောင်းတဲ့ကျွန်တော်တို့ကဆယ်ရက်ကြာပြီးအလုံးမလုံးနိုင်တာတိုက်ပွဲကြောင့်ရှောင်ပြေးနေရတယ်လူစုကိုအကောက်အွယ်မပေးတဲ့အပြင်သူတို့ကြောင့်ကျွန်တော်တို့မိသားစုတွေဒုက္ခရောက်ရတယ်ဒါကြောင့်တိုက်ပွဲတွေအမြန်ဆုံးရပ်ပေးပါကျွန်တော်တို့ရွာငင်းငင်းချင်းချင်းနဲ့ရှိစေချင်လာပါပြီ
နမ်တူမျိုးနယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ဒူဥက္ကဋ္ဌဆရာစိုက်ပညာကလက်ရှိအနေထားအရတိုက်ပွဲအမြန်ဆုံးရပ်တန့်ဖို့မလွယ်လကြောင်းစစ်ဘေးရှောင်ဒေသခံတွေလည်းနေရပြန်နိုင်အောင်မှမဟုတ်ကြောင်းရှမ်းစကားနဲ့အခုလိုပြောပါတယ
်။နှစ်ဖက်ကစစ်ရေးတင်းမာနေတုန်းမှာတိုက်ပွဲကကြောက်မဲ့ထင်ပါတယ်။စစ်ဘေးရှောင်တွေအိမ်မပြန်နိုင်ကြတေးပါဘူး
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့ဟာပြီးခဲ့တဲ့2020ခုဒီဇင်ဘာနောက်ပိုင်းကနေကနေ့အထိရှမ်းပြည်မြောက်ပိုင်းကြောက်မဲ့ခရိုင်ကြောက်မဲ့မြို့နယ်တီဘောမြို့နယ်နမ်တူမျိုးနဲ့အတွင်းမှာတိုက်ပွဲပြက်လဲဖြစ်ပွားလာလို့ဒေသခံထောင်ချော်နေရကနေထွက်ပြေးတိမ်းရှောင်နေရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတွေရာဇတ်တက်ကြီးပုံမှန်905ကကြီးနဲ့905ခက်ခွေးတို့နဲ့တရားစွဲဆိုခါနေရပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့နဲ့ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပစ်တပ်ဖြိုခွင်းခဲ့ပါတယ
်။သတင်းချင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်ဖမ်းဆီးနေတာတွေကိုရပ်ပြရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမစ္စတာဘတ်ချလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်နိုင်ငံတော်ဝန်ငြင်းငြင်းချမ်းချမ်းဆန္ဒပြနေတဲ့သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေကကြီအစ်စ်နဲ့ပြစ်ခတ်နေတာနောက်ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားနေတဲ့လူနာတင်ရင်နဲ့ဆေးဝန်ထမ်းတွေကိုတိုက်ခိုက်တဲ့အထောက်အထားတွေကိုမြင်ရတာကလည်းအင်မတန်မှစိတ်ပျက်စရာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်နောက်ဒီစစ်တပ်ကနေအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်မှာအမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားတန်ခတ်မှုတွေလုပ်နေချိန်မှာပဲဒီတန်ခတ်မှုကိုမမှုတဲ့ပုံစံနဲ့စစ်တပ်ကတုံ့ပြန်ခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခရစ်စတင်းဘာဂနာကလည်းပြောကြားလိုက်ပါတယ်ဒါကြောင့်မြန်မာနိုင်ငံပေါ်မှာဩဇာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နီလန်းနေနဲ့ဆောင်ရွက်ပေးဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေပေါ်မှာစိုးရိမ်ကြောင်းကိုလည်းတရုတ်နိုင်ငံဘက်ကဒီကနေ့ထပ်ပြောကြပြီးတော့အားလုံးကိုထိန်းသိမ်းတိမ်လောက်ကြဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွေကအသက်ဆိုင်သူအားလုံးနဲ့အဆက်အသွယ်ရှိပြီးတော့တင်းမာမှုတွေရောကြသွားရေးတက်တက်ကြွကြွတိုက်တွန်းနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရ One with Bing ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံမှာဒီဆက်အနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကနေနှိမ်နှင်းတဲ့အခါမှာလက်နက်မဲ့အရသားတွေနောက်ပြီးတော့ကျန်းမာရေးလုပ်သားတွေကိုပစ်ကတ်ထားတော့နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပါတယ်လို့ဥယျာဉ်ဥရောပသမဂ္ဂကလည်းပြောဆိုလိုက်ပါတယ်စင်ကာပူမှာတော့စင်ကာပူနဲ့မြန်မာနိုင်ငံကြားတန်တရာဖြစ်ပွဲငွေအလွှဲပြောင်းတွေကိုတည်ထားစောင့်ကြည့်ဖို့အတွက်ဘဏ္ဍာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဘဟုခပံကနေပြီးတော့ညွှန်ကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ညပိုင်းရန်ကုန်မြို့တဝမ်းမှာတော့စစ်ကားတွေကလှည့်လည်သွားလာနေဆက်ဖြစ်ပြီးတော့တချို့လမ်းထိပ်တွေမှာ နေရာယူထားပါတယ်။ည၈နာရီညမထွက်ရအမိန့်ကြောင့်အပြင်ထွက်ခွင့်မရတဲ့လူတို့ကတော့နေအိမ်တွေပေါ်ကနေပြီးတော့တန်ဖိုးတွေတီးကြတယ်လို့ကြွေးကြော်တန်တွေဟစ်အော်ပြီးဒီမိုကရေစီရဲ့တချင်းတွေကိုတီဆိုနေကြတာ၃ရက်မြောက်လာပြီးဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။အတမန်းဆိုင်ယာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်။ကျွန်မကဆူမိုမာ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.